သမ္မတဥပမာမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကဒီနိုင်ငံရေးအကျဉ်းသားတချို့ကိုမြန်မာဆိုရကပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့လည်းလူခွင့်ရေးအဖွဲ့တချို့ကကြိုဆိုလိုက်တဲ့အကြောင်းဆက်ပါအောင်မယ်ရှင်။မြန်မာနိုင်ငံကိုသမ္မတဥပမာလာရောက်ခဲ့တဲ့နိုဝင်ဘာလ19ရက်ကအကျဉ်းသားပေါင်း60ကျော်ကိုမြန်မာဆိုရကလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီလွတ်လာသူတွေအထက်မှာနိုင်ငံရေးအကျဉ်းသား40ကျော်ပါဝင်ခဲ့တာမှာတော့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေလည်းပါဝင်ခဲ့တဲ့အတွက်ဟောင်ကောင်ခြေဆိုင် AHRC ခေါ်အာရှလူခွင့်ရေးကော်မရှင်ကကြိုဆိုလိုက်ပါတယ်။ရှေ့နေဦးမင်းလွင်ဦးကတော့ HRC ဥပဒေအကြံပေးဖြစ်ပါတယ်
။သမ္မတရေလူငင်းချမ်းသာကွင်းနဲ့လွှမ်းမြောက်လာတဲ့လူခွင့်ရေးကာကွယ်မြင့်တင်ရေးကွန်ရက်ကဦးမြင့်အေးကိုရန်ရွှေကိုစောစောအောင်နောက်ပြီးတော့လူငယ်ရှေ့နေဖြစ်တဲ့စောကျော်ကျော်မင်းတို့ပြန်လည်လွှမ်းမြောက်လာတဲ့အတွက်ကျွန်တော်တို့ဒါတွေကိုကြိုဆိုပါတယ်။ကမ္ဘာ့ချက်ချင်းဒီအဖွဲ့ကလည်းအကျဉ်းထောက်နေအတွင်းကိုဝင်ရောက်ခွင့်ပြုမယ်နိုင်ငံတကာစာရင်းစာညွှန်းအနေနဲ့အညီရင်းထောင်နေရဲ့စံချိန်တွေကိုမြင့်တင်မယ်ဆိုတော့ဒီနာချက်ကိုကျွန်တော်ပြရတဲ့အတွက်ဒါတွေလည်းကျွန်တော်တို့ကြိုးဆိုပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား200ကျော်ရှိနေသေးတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ဆောင်ရှောက်ရေးအသင်း AABP ကတော့ပြောဆိုထားတာပါဒီကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာဖို့လိုအပ်နေသေးတယ်လို့ရှင့်နေဦးမင်းလွင်ဦးကလည်းပြောပါတယ
်လူ့ခွင့်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီတံခွင့်လွတ်လပ်စွာယူကြည်ခွင့်စာရည်နဲ့ပတ်သက်ပြီးတော့ဆက်လက်ဖန်စီသိသိညှဉ်းခံရတဲ့သူတွေလည်းကြံရှိနေသေးတယ်ဆိုတာတွေကိုကျွန်တော်တို့ယနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။ဥပမာအပြင်ပြောရလို့ရှိရင်ကျွန်တော်တို့ leader စခန်းတွင်းနေမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကို internet မှာစာရေးတင်ပြီးလို့နှိရှိတောင်းနှံအပြစ်ပေးခြင်းခံရတဲ့ဗိုလ်ကြီးနေလင်းတွေနောက်ပြီးတော့တခါ EAOD သတင်းဌာနကိုမြောက်ကိုရီးယားနဲ့ဆက်စပ်တဲ့မြို့မြုံခံရကိစ္စရတဲ့တည်င်းနေဓာတ်ပုံတွေပြပို့ရဆိုပြီးတော့ဒေတန်နှိရှိထောင်းနံစာမခန္ဓာရဲဘုံကောင်းဝန်းနိုင်ကျော်နောက်ပြီးတော့တခါမိုးပြကိန်းဆိုပြီးတော့တီးသန့်ထေရဝါဒဂိုင်းပြူထောင်းနေဆိုပြီးတော့ဖန်စီထိန်သိင်းချင်းခံလာတဲ့ရှင်ညာနာတို့ယနေ့ထက်တိုင်ဖန်စီထိန်သိင်းခံနေရသေးတယ်ဆိုတာတွေကိုကျွန်တော်တို့ထုတ်ပေါ်ကြားရှင်းပြထားပါတယ်ထို့နည်းတူစွာပဲမှားယွင်းပြီးတော့ဟန်စီထိသိမ်းထားခြင်းခံရတဲ့သူတွေလည်းမြောက်များစွာရှိနေသေးတယ်ဆိုတာတွေကိုကျွန်တော်တို့ယခုပြန်လဲလွတ်မြောက်လာတဲ့အမှုတွေမှာပေါ်ပေါက်တဲ့ပေါ်ပေါက်ချက်တွေစစ်ဆေးချက်တွေအရကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာမတရားသိမ်းတဲ့ဆက်သွယ်မှုနောက်ပြီးတော့တခါဒီဘုံဖောက်ခွဲမှုတွေနဲ့ဆက်သွယ်မှုစတဲ့အမှုတွေမှာလက်သေးတရားခံစစ်အမှန်ကိုရှာဖွေမရတဲ့အခါမှာနှိစရာလူကိုစွဲပြီးတော့နှိပ်စက်ညှဉ်းပန်းမတရားဖက်ချက်တွေရယူပြီးတော့တရားရုံးမှာတင်နှိရှိထောင်းတဲ့အပြစ်ပေးတာတွေကအစိုးရတရားအနေနဲ့မလုပ်သင့်တော့ဘူးပြင်ဆင်ဖို့လိုအပ်လာပြီးဆိုတာတွေကိုလည်းကျွန်တော်ဆက်လက်တင်ပြထားပါတယ
်။နိုင်ငံရေးယုံကြည်ချက်ကြောင့်မတရားဖမ်းဆီးခံရပြီးတော့ပြန်လွတ်ခဲ့ကြတဲ့သူတွေရဲ့ဘဝပြန်လည်ထူထောင်ရေးနဲ့ဖမ်းဆီးထောင်ချခံရစဉ်အတွင်းမှာနှိပ်စက်ညှဉ်းပန်းခံခဲ့ကြရတဲ့သူတွေအတွက်သက်ဆိုင်ရာအစိုးရအနေနဲ့တာဝန်ယူပြီးလိုအပ်သလိုကူညီဆောင်ရွက်ပေးတဲ့အကြောင်းလဲ HRC ကတိုက်တွန်းခဲ့ပါတယ်ရှင်။